မြန်မာနိုင်ငံမှာကိုဗစ်စတုထလိုင်းစတင်မှကိုပြည်သူတွေကြားစိုးရိမ်ပူပန်နေတဲ့အကြောင်းကိုပြောပြမှာပါအခုလိုပြည်သူတွေစိုးရိမ်ပူပန်နေကြပေမဲ့ဓာတ်ခွဲစစ်ဆေးမှုတွေအရကံ့ရောဂါနောက်ထပ်လှိုင်းတစ်ခုဖြစ်ပွားနိုင်ခြင်းမရှိသေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
အခုရဲ့ပိုင်းကြီးအတွင်းစေကမ်းမှာလာပြတဲ့ဖြားနာသူလူနာတွေတိတိတသာများလာတာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုထပ်ပြီးမြင့်တက်လာနိုင်သလားဆိုတော့ပြည်သူတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအခြေအနေတွေကြောင့်အခုလက်တလောဖြားနာသူတချို့မှာကိုဗစ်ရောဂါရှိမရှိဓာတ်ခွဲစစ်ဆေးတာတွေရှိနေပြီးအများစုကတာမန်တုတ်ကွေးဖြစ်တာကိုသာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။
ခုလိုမိုးကုန်ဆောင်လို့ဒီလိုမျိုးစက္ကူမှတ်ဘူးကာလကွာတော့ကျွန်တော်ရာသီပြောင်းလဲဖြစ်တဲ့အချိန်ပေါ့နော်မိုးလည်းများတယ်ဆိုတော့ဒီလိုမျိုးပုံမှန်တုပ်ကွေးတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲတော့ကျွန်တော်လည်းဒီလေးစားနဲ့ပတ်သက်ပြီးတက်ဆိုင်ရာဌာနကိုမေးထားပါတယ်မေးတဲ့ခါကျတော့ကိုဗစ်တော့သူကမစစ်တဲ့ခါကိုဗစ်တော့မတွေ့ရဘူးပေါ့နော်ကိုဗစ်တွေ့ရမှုကတော့မတန်နဲ့ဒါပေမဲ့ခြားဒီတုပ်ကွေးတို့အေးမိတာတော့ဒါတွေလည်းဖြစ်နိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လအစောပိုင်းမှာကယောဂါတတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ပွားပြီးခဲ့ပြီးမဲ့အခုချိန်မှာတော့ကိုဗစ်တတိယလှိုင်းအဆုံးသတ်တော်မဲ့အလားအလာရှိပြီလို့လည်းသူကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဓာတ်ခွဲအတည်ပြုထုတ်ပြန်ချက်အရနေ့စဉ်24နာရီအတွင်းကူးစက်ခံရသူ1000ကျော်ရှိနေပြီးကယောဂါကြောင့်သေဆုံးသူဥယေကတော့30ဝန်းကျင်မှာရှိနေပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုဗစ်တတိယလှိုင်းအဆုံးသတ်နိုင်ဖို့နဲ့နောက်ထပ်စရုပ်ထလိုင်းတန်ကာကွယ်နိုင်ဖို့အတွက်ဆိုရင်လက်ဆေးတာပါးစပ်နဲ့နှာခေါင်းစည်းတက်တာလူများတဲ့နေရာတွေကိုရှောင်ပြီးအခြေခံကျန်းမာရေးနည်းလမ်းတွေကိုဆက်ပြီးလိုက်နာဖို့နဲ့ယောဂါကာကွယ်ဆေးထိုးဖို့လည်းလိုတယ်လို့သူကဆက်ပြောပါတယ
်။သိရင်တော့ကျွန်တော်တို့ကတွေ့ရင်တော့ထုတ်ပြန်ပေးမှာမယ်လေ။နော်။အခုကတော့ကျွန်တော်တို့စိတ်တည်းများဒါကိုဗစ်တွေ့ရတဲ့နှောင်းအတန်နေတယ်။ဒါလည်းဒီမက်ဆက်လက်ဆေးခောက်ခေါက်ပါနေပေါ့ဒါတွေကိုကျွန်တော်တို့ကအကင်တုံးလို့ဒီလောက်ထိနင်းသွားတာပေါ့နော်။ဒါပေမဲ့ခုနပြောတဲ့ဒီတုတ်ကွေးဆိုတဲ့သဘောကလည်းပေါ့နော်အဲများသောအားဖြင့်တုတ်ကွေးကအမျိုးမျိုးရှိအောင်အဲတော့ခြေကန်ကျန်းမာရေးနည်းလမ်းတွေကိုတိုက်နာဖို့လိုတာပေါ့နော်အဲတော့ဒီသရုပ်ထလိုင်းတွေပါလေကတော့ဒါကျွန်တော်တို့ကတော့ဒီတလောအနေထားတော့ဖြစ်နိုင်ကြတော့မရှိသေးဘူးပေါ့နော်ဒါပေမဲ့လည်းပေါ့လို့နေအောင်ဒါအဓိကတော့ပြောချင်တာဒါပဲ
မြန်မာနိုင်ငံမှာယောဂါကာကွယ်ဆေးအပြည့်အဝထိုးပြီးသူက40တသိန်းကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ကယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုတဲ့ပါသူတွေတိုင်းအပြည့်အဝထိုးနိုင်ဖို့ကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်။အခုရက်ပိုင်းမှာပဲအသက်12နှစ်နဲ့အထက်ကနေ18နှစ်ထိကျောင်းသားကျောင်းသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ဇွန်လကကျောင်းအပ်ထားသူအဲ့ဒီအရွယ်အုပ်စုအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home အဖြစ်ဆက်သတ်မှတ်ထားတဲ့မြို့နယ်133မြို့နယ်ရှိပါတယ်။အဲ့ဒီမြို့နယ်တွေရဲ့ရောဂါဖြစ်ပွားနှုန်းကျဆင်းမှုပေါ်မူတည်ပြီးဖြေလျှော့တာတွေဆက်လုပ်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ရှင်။